တော်ကိုရနိုင်ငံဒုချမ်းမြို့မှာကျင်းပတဲ့တောင်ဝတီဦးလံပြားကစားပွဲတော်ဟာတင်းယူနေကဆုံးသက်သွားပြီးဖြစ်ပြီးမိုးကုတ်စက်ဝိုင်းတစ်ကအကစားပွဲလို့နိုင်ငံကအိုလံပစ်ကော်မတီ IOC ကကင်မွန်းတက်ကြီးကြီးပြောဆိုပါတယ်အကစားပွဲတော်ဖွံ့ဖွဲအခမ်းအနားတွင်တောင်မြောက်ကိုရနိုင်ငံအသင်းတွေအတူတကွအကြီးအကျယ်ပါဝင်ခဲ့ကြတာကိုပိတ်ပွဲအခမ်းအနားမင်ခွန်းထဲမှာ IOC ဥက္ကဋ္ဌသောမတ်စ်ဘော့ခ်ကကြီးကြီးပြောဆိုပါတယ်ကျိုးပက်ကြီးပြက်တွေတဲ့ကျွန်တော်တို့ကဘာကြီးမှာအားကစားကလူတွေကိုအတူတူဖြစ်အောင်ဘယ်လိုစောင့်ကြည့်နိုင်လဲဆိုတာခင်ဗျားတို့ပြသခဲ့ပါတယ်။အားကစားကတရားတွေဘယ်လိုခင်ပြည့်ရဲဆိုတာခင်ဗျားတို့ပြသခဲ့ပါတယ်လို့ IOC ဥက္ကဋ္ဌ Park ကကိုရီးယားအားကစားသမားတွေကိုပြောပါတယ်။2022ခုနှစ်လာမယ့်ဆောင်းဝါဒီအိုလံပစ်အားကစားပွဲတော်ကိုအင်ရှင်ချစ်လက်ခံကျင်းပမယ်တရုတ်နိုင်ငံပေကျင်းမြို့တော်ရဲ့မြို့တော်ဝန်တဲ့အိုလံပစ်အလံကို Mr. Park ကပြောကြားပေးပါတယ်။ပေကျင်းမြို့တော်ဟာ2008ခုနှစ်ကလူရသည့်အိုလံပစ်အားကစားပွဲတော်ကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့ပြီးတာကြောင့်ဆောင်းနဲ့နွေအိုလံပစ်အားကစားပွဲတော်နှစ်ခုစလုံးကိုလက်ခံကျင်းပခွင့်ရတဲ့ကမ္ဘာပထမဆုံးမြို့ဖြစ်ပါတယ်။အိုလံပစ်ပိတ်ပွဲအခမ်းအနားမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တက်ရောက်သူကသမ္မတဒေါ်နယ်ထရန့်ရဲ့သမီးအီဗန်ကာထရန့်မှာတောင်ကိုရီးယားသမ္မတမွန်ဂျဲအင်မြောက်ကိုရီးယားကိုအုပ်ချုပ်နေတဲ့လူ့ကမ္ဘာပါတီဘူကော်မတီတရားဥပဒေကင်မြုံချိုးလို့နဲ့အတူအီဗန်ကာထရန့်မှာတမန်နေရာတစ်ခုအတွင်းမှာထိုင်ပြီးပိတ်ပွဲကိုအားပေးခဲ့ကြတာပါ။